မလေးရှားရေချောင်းဥပဒေစိုးမိုးရေးအေဂျင်စီ MMEA ကပင်လယ်ရေနဲ့ငါးဖမ်းပိုက်ချလုပ်ငန်းခွင်တစ်ခုမှာမြန်မာ18ယောက်ကိုဇွန်လ25ရက်နေ့ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းထားတယ်လို့မလေးရှားနိုင်ငံရေချောင်းဥပဒေစိုးမိုးရေးအေဂျင်စီရဲ့ညွှန်ကြားမှုဟာမီဇန်ဟာရုန်ကပြောပါတယ်။အခုလိုဖမ်းဆီးမှုကို Ops Baton Rouge ပင်လယ်ခတ်တက်စစ်စီရေးလို့ခေါ်တဲ့စစ်စီရေးကလုံဆောင်တာဖြစ်ပြီးပြည်နယ်ပြည်နယ်ပါတူမောင်းအရရဲ့အရှိတောင်ဘက်ရေမိုင်3.2မိုင်အကွာကလုပ်ငန်းခွင်ကိုဝင်ရောက်စီးနှင်ဖမ်းဆီးကြလဲဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲက3ယောက်က2018ခုနှစ်မှာတက်တန်းကုန်ဆုံးနေတဲ့အလုပ်လုပ်ခွင့်ပါမစ်ကိုကန်ဆယ်ထားပြီးကျန်တဲ့14ဦးကတော့တရားဝင်ထောက်ထားဆောင်ရွက်စာရည်မရှိဘူးလို့MMEA ရဲ့ Director Hamiza Harun ကပြောပါရယ်ဖန်စီထိန်းသိမ်းထားသူတွေကိုလောလောဆယ် MMEA ရဲ့ဌာနချုပ်မှာထားရှိပြီးနောက်ထပ်အရေးယူဆောင်ရွက်မှုတွေဆက်လက်လုပ်ဆောင်သွားမယ်လို့လည်းသူကပြောပါရယ်